တိုင်းပြည်စွေသုံးဆွဲမှုတိုက်ဖြတ်ရေးအေဂျင်စီအရာရှိတွေရဲ့ကွန်ပျူတာတွေနဲ့ရုရှားဒါရုလက်နက်အသုံးပြုမှုတွေကိုအသုံးချရမှာစုံစမ်းစစ်ဆေးနေတဲ့အဖွဲ့တွေရဲ့ကွန်ပျူတာစနစ်တွေကိုထုတ်ပေါက်ဝင်ရောက်ဖို့ကြိုးပမ်းမှုနဲ့ရုရှားထောက်လိုက်အရာရှိ9ယောက်ကိုရာဇဝတ်ကြောင်းနဲ့တရားစွဲဆိုလိုက်တဲ့အကြောင်းအမေရိကန်တရားရေးဌာနကဒီနေ့ပဲကြေညာလိုက်ပါတယ်။ရုရှားထောက်လိုက်အဖွဲ့ GRU ပေါ်အရေးယူခဲ့တာဖြစ်တဲ့အကြောင်းလက်ထောက်ရှိနေချုပ်တူဖြစ်တဲ့ဂျွန်ဒမတ်စ်ကကြေညာလိုက်တာပါ။ချိန်ထဲမှာပဲနျူကလ িয়ার နဲ့ကန့်သက်တားဆီးအဖွဲ့ OPCW ရုံးချုပ်နဲ့ကဲ့ရဲ့အစအုပ်တစ်ခုမှာထောက်လိုင်းရေးပစ္စည်းတွေနဲ့တူ GRU ရုရှားစစ်ထောက်လိုင်းရေးလျှောက်ကိုဖမ်းဆီးမိပြီးနိုင်ငံကနေနှင်ထုတ်လိုက်တဲ့အကြောင်း Netherlands နိုင်ငံကဒီနေ့အစောပိုင်းမှာပဲကြေညာခဲ့တာပါ။ OPCW အဖွဲ့ကဗြိတိန်နိုင်ငံမှာရုရှားထောက်လိုင်းရေးအောင်အစိတ်သင့်ခဲ့တဲ့ကိစ္စကိုစုံစမ်းစစ်ဆေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်။ရုရှားကတော့ Sergey Skripal အစိတ်သင့်တဲ့ကိစ္စကသူတို့လက်ချက်မဟုတ်တဲ့အကြောင်းညှင်းဆန်ထားပါတယ်။ Cyber တက်ခိုက်မှုဟာ OPCW ရဲ့စုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်မှုရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရတဲ့အကြောင်း Netherlands တာဝန်ရှိသူတွေကပြောဆိုထားကြပါတယ်။ရုရှားနိုင်ငံကြီးဝန်ကြီးဌာနကတော့ Netherlands အာဏာပိုင်တွေဟာစိတ်ကူးယဉ်နေတာသာဖြစ်တဲ့အကြောင်းပြောဆိုပြီးဆွဆွဲချက်ကိုပယ်ချခဲ့ပါတယ်။ Cyber Internet တက်ခိုက်မှုတွေအတွက်ရုရှားကိုဆွဆွဲနေတဲ့ Britain နဲ့ Australia နိုင်ငံတွေကလည်းတားမြစ်ဆေးသုံးဆွဲမှုတိုက်ဖြတ်ရေးနိုင်ငံတကာအဖွဲ့နဲ့2016 American သမ္မတရွေးကောက်ပွဲတွေကိုရုရှားက Cyber Internet ကတက်ခိုက်တဲ့အကြောင်းပြောဆိုထားကြပါတယ်။မြောက်တန်လိပ်စာချုပ်ဖွဲ့ NATO တွင်းရေးမှူးချုပ် Jens Stoltenberg ကတော့ရုရှားအနေနဲ့ဆင်ခြင်ခဲ့တဲ့လိုရက်တွေကိုရတတ်မှုနဲ့ဗြိတိန်နဲ့နယ်သာလန်အစိုးရတွေကိုမာမိတ်အဖွဲ့ကထောက်ခံကြောင်းပြောဆိုခဲ့တာပါ။ဗြိတိန်နိုင်ငံကြီးအဝန်ကြီး Jeremy Hunt ကလည်းရုရှားအနေနဲ့နိုင်ငံတကာဥပဒေတွေကိုဖောက်ပြက်ခဲ့မယ်ဆိုရင်နောက်ဆက်တွဲအကျိုးဆက်တွေရင်ဆိုင်ရမှာဖြစ်တဲ့အကြောင်းသတိပေးပြောဆိုခဲ့ပါတယ်။